မရေးနဲ့ပတ်သက်လို့အလက်ကျအခရာရဲ့သဘောတိုင်းလိုက်လံဆောင်ရွက်တာမျိုးမဟုတ်ပဲအဖွဲ့အစည်းပေါ်အခြေခံတဲ့ဆက်ဆံရေးမျိုးဖြစ်လာအောင်ကြိုးစားဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲထိုင်းနိုင်ငံလိုအင်ဒီဂျင်းနိုင်ငံအနေနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိအောင်ကြိုးစားဆောင်ရွက်နေတယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ် NUG ဖွဲ့စည်းပြီးနှစ်နှစ်ကျော်ကြာမှာဩဂတ်စ်လ29ရက်နေ့ကပထမဆုံးအကြိမ်ပြုလုပ်တဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းပြီးနှစ်နှစ်ခွဲလောက်ကြာမှာမနေ့ကအွန်လိုင်းကတစ်ဆင့်ပြုလုပ်တဲ့နိုင်ငံခြားရေးဌာနရဲ့သတင်းစာရှင်းလင်းပွဲကိုဝန်ကြီးဒေါ်စင်မအောင်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးနဲ့အတူကရသမကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းတို့တက်ရောက်ပြီး NUG နိုင်ငံခြားရေးဌာနကဆောင်ရွက်ခဲ့ဆောင်ရွက်နေစဲနဲ့ရှေ့လှုပ်ဆောင်မှုရှိတဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းပြောကြားခဲ့ကြတာပါမြန်မာအရေးနဲ့ပတ်သက်လို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုလက်ခံပြီးအဲ့ဒီသဘောတူညီချက်နဲ့အညီအာဆီယံကပဲဥဆောင်လုပ်ကိုင်ဖို့အမေရိကန်တရုတ်နဲ့ EU ဥရောပသမ္မတအပါအဝင်နိုင်ငံအများစုကသဘောတူထားကြတာနဲ့အညီအာဆီယံနဲ့ UNG ဆက်ဆံရေးနဲ့ပတ်သက်လို့လည်းဝန်ကြီးဒေါ်စင်မအောင်ကရှင်းလင်းတင်ပြခဲ့ပါတယ်မကြာခင်မှာအာဆီယံအလဲကျဥက္ကဋ္ဌအပြောင်းလဲရှိလာတော့မှဖြစ်တဲ့အတွက်မြန်မာအရေးမှာအလဲကျဥက္ကဋ္ဌရဲ့သဘောအတိုင်းလိုက်ဆက်ဆံရတာမျိုးမဟုတ်ဘဲအဖွဲ့အစည်းပေါ်အခြေခံတဲ့ဆက်ဆံရေးမျိုးဖြစ်လာအောင် NUG အနေနဲ့စ조사ဆောင်ရွက်နေတယ်လို့ဒေါ်စင်မအောင်ကပြောပါတယ
်။လာမယ့် chairmanship ပေါ့နော်လာ ਉਹ chairmanship ပြောင်းသွားသည့်တိုင်အောင်ကျွန်တော်တို့ဘက်ကတိုက်တွန်းနေတာကဟောတောင်းဆိုနေတာကဟောဟိုတနိုင်ငံပြောင်းလို့နောက်တနိုင်ငံဟိုကနေအစ်စ်ပြန်ဆရတာမျိုးဟာဒီဖြစ်ပေါ်ရှိပြီးသားအခင်းချင်းပေါ့လေတူတက်မှုတွေကိုအစအနေပြန်ဆမယ်ဆိုတာမဖြစ်သင့်ပါဘူး။ငိုရီကမှ 5 point consensus ကိုစစ်ကောင်စီရဲ့ပူပေါင်းဒီအာဆီယံနဲ့ပူပေါင်းဆောင်ရွက်မှုပြောချင်တာပါ။စစ်ကောင်စီကအာဆီယံပြောစကားလည်းနားမထောင်ဘူး၊ဘူးမှလည်းနားမထောင်လို့ရတဲ့အချိန်မှာဒီလိုမျိုးရှိပြီးသားဟာကို reverse ဖြစ်လို့မရဘူးလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မို့လို့ဘယ် chairmanship ပြောင်းတော်ညာလဲပဲဒီရှိပြီးသား progress နဲ့ဒီဆက်ဆံရေးကို institutional relation ဖြစ်အောင်လို့မို့လို့ carry လုပ်သွားဖို့လို့ကျွန်တော်တို့ဘက်ကတိုက်တွန်းသွားဖို့လို့ရှိပါတယ်။
ဒါပြင်အင်ဂျီချင်းနိုင်ငံတွေရဲ့အခက်ခဏဟာအရေးကြီးတာနဲ့အညီမြမအရေးမှာအရေးပါတဲ့အခက်ခဏမှာရှိနေတဲ့မကြသေးခင်ရက်ပိုင်းအတွင်းကပဲဖွဲ့စည်းလိုက်တဲ့ထိုင်းဆိုးရတဲ့နဲ့လဲကောင်းမွန်တဲ့ဆက်ဆံရေးရှိအောင်လှုပ်ဆောင်သွားမယ်လို့ဆက်ပြောပါတယ်။ရိုဟင်ညာအရေးနဲ့ပတ်သက်လို့ပြောကြတာမှာတော့အမေရိကန်ပါဝင်တခြားနိုင်ငံတွေကလွတ်တော်အမတ်တွေနီးတူဒုက္ခသည်စခန်းတွေသွားပြီးတွားရောက်တွေ့ဆုံလုပ်ကင်ပေးလို့ပေမဲ့ UNG ရဲ့အနေအထားအရအဲ့ဒီလိုလှုပ်ခွင့်မသာကြောင်းနဲ့နိုင်ငံရေးရာကူညီဆောင်ရွက်ပေးလိုတဲ့ဆန္ဒရှိတာနဲ့အညီနိုင်ငံတကာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံတိုင်းရိုဟင်ဂျာတွေအတွက်အကူအညီတွေလျှော့ချမပြစ်လိုက်ဖို့အစဉ်တစိုက်တိုက်တွန်းပြောကြားပေးနေတယ်လို့ဆိုပါတယ်။ UNG နိုင်ငံရေးဌာနဒုတိယဝန်ကြီးဦးမိုးစောဦးကလည်းစစ်ကောင်စီပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေအကြောင်းကိုရှင်းလင်းတင်ပြတာမှာတန်ခတ်ပိတ်ဆို့မှုတွေအတိုင်းအတာတစ်ခုထိအောင်မြင်မှုရှိပေမဲ့ရှေ့ဆက်လှုပ်ဆောင်သင့်တာတွေရှိနေသေးတာနဲ့ပတ်သက်လို့ပြောကြားခဲ့ပါတယ
်။ဒီဥရောပသမဂ္ဂပေါ့ဒီ EU အနေနဲ့ကတော့ဒါ MOGU ကိုသူတို့ရည်ယူတဲ့အထက်မှာထည့်သွင်းထားပြီးဖြစ်တယ်။အဲဒါပေမဲ့ American ပြည်တော်စုလိုနိုင်ငံမျိုးကြတဲ့ခါကျတော့ဒီ MOGU ကိုရည်ယူပစ္စကတာကြန့်ရှိနေတယ်ပေါ့လေ။အဲဆောတော့ပြောတယ်ကျွန်တော်တို့ ban တွေပေါ့လေ။ ban တွေကိုရည်ယူတဲ့ကိစ္စမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ American ပြည်တော်စုကတော့ဒီ ban တွေကိုရည်ယူပစ္စအောင်နေတယ်။ဒါပေမဲ့လည်းတခြားနိုင်ငံတွေပေါ့လေ EU လို့ယူကေတို့ကနေလာစတဲ့နိုင်ငံတွေဆိုလို့ရှိရင်ဒီနိုင်ငံတကာကဒီ MFTP နဲ့ဒီ Yemen နဲ့ဘူနကူတန်းရောင်းဝေးပါပေါ့လေ MICB တို့ကိုဒါရေးယူဖို့လိုအပ်တယ်လို့သဘောထားပါတယ
်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့တတမန်ရင်းနီလာအယအန်ယူဂျီရဲ့စီယုံလှုပ်ဆောင်မှုတွေကိုရှင်းလင်းတင်ပြတာမှာစစ်ကောင်စီဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုစစ်လက်နက်တပ်ဖွဲ့အသုံးချနေတယ်လို့ပြောပါတယ်။
လူသားချင်းစာနာမှုဒီပေးခွင့်ပြုမှုတွေကိုလူကိုသေးစေနိုင်တဲ့စစ်လက်နဲ့တပွဲစစ်တပ်ကနေပြီးတော့အသုံးပြုနေမှုပဲဖြစ်ပါတယ်။ဒီလူသားချင်းစာနာမှုအခုဒီပေးလူတွေအနေနဲ့အကူအညီတွေကိုတကယ်လူအပ်လူတွေလက်ထဲကိုရောက်ဖို့အခြေခံမူတွေနဲ့လူသားချင်းစာနာမှု principle တွေနဲ့အညီရရှိနိုင်အောင်ဆောင်ရွက်ရေးဟာလွန်စွာအရေးကြီးတယ်ဆိုတဲ့ဥပဒေကျွန်တော်တို့ခံယူထားဘူးလူတိုင်းလူတိုင်းခံယူထားတဲ့အချက်ပဲဖြစ်ပ
ါစစ်ကောင်စီကတစဉ်အကူအညီတွေပေးနေတာဟာအစိတ်ပင်ကိုရေလောင်းသလိုဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံအကူအညီတွေရောက်နိုင်ရေးအတွက်တမရိုးကြနီလာနေအပြင် UNG တိုင်းဒေသနဲ့တကိုင်အဖွဲ့အစည်းတွေနဲ့မြေပြင်မှာတကယ်အကူအညီလုပ်ကင်ပေးနေသူတွေအားလုံးပါဝင်တဲ့ရန်ရာတစ်ခုတည်ထောင်ဖို့လိုအပ်တယ်လို့အသံမကြီးကပြောပါတယ် အကူအညီတွေကိုပို့ဆောင်တဲ့အခါမှာလည်းနေစားဖြတ်ကျော်အကူအညီပေးရနည်းလမ်းတွေကိုလည်းထည့်သွင်းစဉ်းစားကြဖို့လိုအပ်တယ်လို့ဆိုပါရယ်ကုလသမဂ္ဂကထုတ်ပြန်ထားတဲ့စည်းရုံးအရမြန်မာနိုင်ငံကဒေသစုံမှာပြည်သူ၁၈သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လူပေါင်း၁၅သန်းဟာလည်းရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတိတသမ၉သန်းကတော့နေရဆွန့်ခွာထွက်ပြေးနေကြရတယ်လို့ဆိုပါရယ်ကမ္ဘာစာနာရိတ်ခါဖွံ့ဖြိုးရေးအစီအစဉ် WFP ရဲ့အဆိုအရမြန်မာနိုင်ငံကကလေးတငယ်၃ဦးမှာတူဟာအဟာရချို့တဲ့မှုနဲ့ကြုံနေရတယ်ဆိုတဲ့အချက်ကိုလည်းတာမကြီးဦးကျော်မထွန်းကထည့်သွင်းပြောကြားခဲ့ပါတယ်။ UNG နိုင်ငံရေးဝန်ကြီးဌာနအနေနဲ့နှစ်နှစ်ခွဲလောက်အကြာမှပထမဆုံးကျင်းသတင်းစာရှင်းလင်းပွဲကျင်းပတယ်ဆိုပေမဲ့နောက်မှဒီထက်မကအကြိမ်ရေများများခက်စိတ်စိတ်ကျင်းပနိုင်အောင်စူးစမ်းသွားမယ်လို့ဝန်ကြီးဒေါ်စင်မအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ။